ရန်ကုန်မြို့ကနေဦးတော်လံရေးဆန္ဒပြသပိတ်တွေအချိန်ကာလနှစ်လချော်လာခြင်းထိအကောင်နေသေးပါဆန္ဒပြရဲ့သူတွေကိုလက်နက်ကင်ပတ်တွေလက်နက်ကင်တွေဘက်ကအကြမ်းဖက်ပြိနှိပ်တာကြောင့်ပြည်သူတွေဘက်ကထိတိုက်မတွေ့တော့သလိုလက်နက်ကင်တွေဘက်ကလည်းခင်းမုံဆောက်ခြောက်လန့်တာတွေရှိနေပါတယ်ဒါမဲ့လည်းအာဏာရှင်စနစ်ကျဆုံးရေးအတွက်ရတဲ့နည်းနဲ့စန့်ကျင်နေကြတဲ့ရန်ကုန်ကလာတဲ့သပိတ်အခြေအနေတွေကိုတော့မတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
စီဝိုင်လာတရနေ့ကနေစပြီးစေုပ်ချုပ်ရေးကောင်စီကအာဏာသိမ်းခဲ့တာအချိန်ကာလတစ်လပြည့်ပြီးကျော်လွန်လာတဲ့အချိန်အထိစေုပ်ချုပ်ရေးကိုဆန့်ကျင်ကန့်ကွက်နေကြတော့မှရန်ကုန်မြို့ကဆန္ဒပြသပိတ်တွေကိုစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေကလက်နက်အင်အားသုံးအကြမ်းဖက်ပစ်ခတ်ဖြိုခဲ့တာကြောင့်ထိခိုက်ဒဏ်ရာရသူတွေနဲ့တေဆုံးသူတွေရှိခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေဟာအကာအကွယ်ခံတဲ့ပုံစံမျိုးလုပ်ပြီးဆက်ပြီးတော့ဆန္ဒပြနေကြပါလေဒါပေမဲ့လည်းအဲ့ဒီအတားစီအကာအကွယ်တွေကိုလက်နက်ကြီးတုံဖြိုခွင်းတာနဲ့မိရှုဖျက်ဆီးခဲ့တာတွေလည်းရှိခဲ့ပါတယ်။အဲ့ဒီနောက်မှာတော့ဆန္ဒပြပြည်သူတွေဘက်ကစစ်တပ်နဲ့ရဲတွေကိုထိတိုက်မတွေ့တော့ဘဲရားတဲ့နည်းနဲ့ပုံစံမျိုးစုံဆန္ဒဆက်ပြခဲ့ကြပါတယ်။ဒီကနေ့မှာတော့တာကီတာမြို့နယ်တွေကဆန္ဒပြသပိတ်တွေမဆတင်ခင်မှာပဲလက်နက်ကအင်အားပြတာတွေရှိခဲ့လို့ပြည်သူတွေရှောင်တိမ်ခဲ့ကြပါတယ်။လမ်းတွေထဲထိဝင်လာပြီးကာယံထားတဲ့အတားစီတွေကိုရွှေ့ပေးဖို့အနုနည်းတုံပြောတာတွေရှိတယ်လို့ရက်ကွက်နေပြည်သူတူဦးက VOA ကိုပြောပြပါတယ်
။ဆန္ဒတွေဝင်လာတယ်အာဒီလိုမျိုးမကြောက်ပါနဲ့ပေါ့နော်မကြောက်နဲ့မလန့်နဲ့ပေါ့မင်းတို့မင်းတို့မကြောက်နဲ့မင်းတို့ကတော့မဖြစ်ဘူးပေါ့အဲ့လိုမျိုးပြောလာတယ်ဒီလိုမျိုးလည်းသူသွားလမ်းမှာတွေ့မကြောက်ပါနဲ့မပြေးပါနဲ့ပေါ့နော်သူဘာမှမလုပ်ပါဘူးဒီတကားတွေကိုဒီချင်းအတွက်ပါပေါ့ဒီတကားတွေဝင်လာဆက်တာကတဲ့ရှိရပါတော့ဒီတကားတွေပိတ်ထားပါနဲ့နော်ပုတ်ထားပါပေါ့မင်းတို့မဖြစ်ပါဘူးမခါအဲ့လိုမျိုးတော့အာနည်းနည်းသူတို့ကြောင်ပေါ့နော်သူတို့ကတော့ဆက်ဆံတော့ကျွန်တော်ပြည်သူကတော့ဒီတိုင်းဖြစ်နေသူတို့ကမကြောက်လဲ
ဒီကနေ့မှာတော့ထူးထူးခြားခြား2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ကိုမင်းရှုဖျက်ဆီးတဲ့ဒပိတ်အပြင်အရင်နေ့တွေကလိုပဲလူမဲ့ဒပိတ်အာရုံဥဒပိတ်တွေကိုပြုလုပ်ခဲ့ကြပါတယ်။မျိုးတွေကလမ်းမတွေပေါ်မှာစစ်ကားတွေလဲလှယ်နေကြသလိုရက်ွက်တွေထဲမှာစစ်သားနဲ့ရဲတွေလက်နက်ကင်ချီတက်နေတာကြောင့်ပြည်သူတွေကအင်ဂျင်ကိုတိတ်မထွက်ကြဘူးလို့ဗဟန်းမျိုးနယ်နေပြည်သူတို့က VOA ကိုပြောပြပါတယ်
။မနေ့ကအစောပိုင်းကတော့ဗဟန်းကမှဟိုစစ်သားတွေအစီးမစင်လောက်ဆောက်တယ်။မနေ့ကဖြစ်သွားတဲ့ case ရောက်လို့ပြောတယ်။မနေ့ကကိုရီးယားဂျိုပိုကာကိုဥချုံအောင်အင်အားရှိမှာတနက်နေ့ပြစ်ခံလိုက်ရတယ်။ဒီဗီယန်တက်နေတဲ့ကောင်မလေးတယောက်ထိပါတယ်လို့ပြောတယ်နိ။အဲ့ case ရောက်မတို့ဒီလမ်းထိတောက်ရှောက်မှာစစ်ကအစင်း20နဲ့စစ်တာ80လောက်မနေ့ပိုင်းတိုင်းဆောက်ပေးနေမှာလေ။မနေ့ပိုင်းရဲ့အချိန်နဲ့ညနေပိုင်းတော့ညင်နေတယ်ဒီမှာ။
မနေ့ညနေပိုင်းလုံးကဥချစ်မောင်လမ်းပေါ်မှာမောင်းလာတဲ့ကားတစ်စီးတနက်မှန်လို့ကားပေါ်မှာပါလာတဲ့ကိုရီးယားပိုင်ရှင်ဟန်ဘန်ကဘန်ဝင်တဲ့အမျိုးသမီးတဦးရဲ့ဦးခေါင်းထိမှန်ခဲ့ပါတယ်။ဒီကနေ့ရန်ကုန်မြို့ရဲ့နောက်ထပ်ထူးခြားမှုတစ်ခုကတော့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေဖြစ်တဲ့မယန်းကုန်းမြို့နယ်ကဘာရီနာကဂန္ဓမာဟိုးစင်းနဲ့ပန်းစိုးရံက Ruby Max ဆိုင်နေမနေ့နေ့လာဝင်းကျင်လောက်မှာမီးလောင်ကျွမ်းခဲ့ပါတယ်။မယန်းကုန်းမြို့နယ်ထဲမှာရှိတဲ့ဂန္ဓမာဟိုးစင်းဈေးဆိုင်ကြီးဟာလုံလုံရေးစောင့်ကြတဲ့ဂိမ်ဝန်းထဲမှာရှိတာဖြစ်ပါလေ။ညမထွက်ရအမိတ်ထုတ်ပြန်ထားချိန်မှာတရိန်နဲ့ထဲတောက်လောင်ခဲ့တဲ့မီးတွေဘာကြောင့်လောင်တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။မြန်မာနိုင်ငံမှာကျိုးမဲ့ broadband internet ဆက်သွယ်မှုတွေကိုဒီကနေ့ညကနေစလို့အကန့်အသတ်မရှိပိတ်ထားဖို့အာဏာပိုင်တွေရဲ့ညွှန်ကြားချက်ရရှိထားတယ်လို့ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းမှာလုပ်နေသူတွေကအတည်ပြုပါတယ်။လက်ကင်ဖုန်းပေါ်ကနေ internet သုံးနိုင်တဲ့ wifi နဲ့ mobile data internet ဆက်သွယ်မှုတွေကိုလည်းဆရာနာသိမိကလေးကပိတ်ပင်ထားတာဖြစ်ပါလိမ့်ရှင်